နေ့ကစစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်တဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းလွတ်မြောက်လာသူတို့ဖြစ်တဲ့88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးက VOE ကိုပြောပါရယ်နိုင်ငံရေးအမှုနဲ့ဖမ်းဆီးထားသူအားလုံးကိုလွှတ်ပေးဖို့ဟာတိုင်းပြည်အနာဂတ်ကောင်းကျိုးအတွက်အခြေခံလိုအပ်ချက်ဖြစ်တယ်လို့သူကပြောပါရယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကတော့လွမြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်ပဲစည်းပြုစုလို့ရသေးတယ်လို့ပြောဆိုထားပါတယ်။အကျဉ်းထောင်တွေအတွင်းမှာနေထိုင်ခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းကိုမြအေးကအခုလိုဆက်ပြောပါတယ်။အကျဉ်းထောင်အတွင်းမှာတရင်အချက်အလက်ကြီးခွင့်ဖတ်ခွင့်တိခွင့်မရတဲ့အတွက်လွမြောက်လာတဲ့တရက်အတွင်းနိုင်ငံရေးအခြေအနေအလုံးစုံကိုတုံ့တက်ဖို့မဖြစ်နိုင်သေးဘူးလို့လည်းကိုမြအေးကပြောပါတယ်။ဒါပေမဲ့လည်းပြည်သူတွေရဲ့မွန်းကျက်နေတဲ့အခြေအနေပုံမှုစိုးရွားလာနေတာတွေကိုတော့အကြမ်းမြင်နားလည်မိတယ်လို့ပြောပါရယ်စစ်တပ်ကအာဏာသိမ်းတဲ့နေ့ကလေးကကိုမြအေးဖမ်းဆီးခံခဲ့ရတာပါတိုင်းပြည်အတွက်မျှော်လင့်ချက်ရှိတဲ့အကြောင်းနဲ့အခြေအနေဟာအမြဲတမ်းဆိုးနေမယ်လို့မမျှော်လင့်တဲ့အကြောင်းလည်းကိုမြအေးကပြောပါရယ်မြန်မာပြည်ရဲ့အခြေအနေသုံးသပ်မိသမျှလူငယ်တွေအနာဂတ်ပြောင်းနေတယ်လို့မြင်တဲ့အကြောင်းနဲ့မြတ်တာတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုလိုတယ်လို့မြင်တဲ့အကြောင်းလည်းသူကပြောပါရယ်မနေ့ကလူငယ်ချမ်းသာခွင့်နဲ့လွတ်လာတဲ့88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကို VOA ကဆက်သွယ်မေးမြန်းခဲ့တာပါအမျိုးသားအောင်ပွဲလေးကိုဂုဏ်ပြုပြီးလူသားချင်းစာနာမှုအရတနိုင်ငံလုံးအတိုင်းအတာနဲ့အကျဉ်းသား6,000နီးပါးကိုပြည်ထန်လူငယ်ခွင့်ပေးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ် AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းစင်းအရဆိုရင်စစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားပေါင်း16,000ကျော်ရှိခဲ့ပြီး13,000ကျော်ဟာအကျဉ်းထောင်တွေအတွင်းမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒီကိန်းကနန်းတွေဟာချက်ကားထားတဲ့ကိန်းကနန်းတွေဆိုပြီးညှင်းပယ်ပါတယ်။အာဆီယံအပါအဝင်နိုင်ငံကကတော့မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်နိုင်ငံရေးအကျဉ်းသားတွေကိုအဓိကထားလွှတ်ပေးဖို့မြန်မာစစ်ကောင်စီကိုဖိအားပေးနေကြပါတယ်ရှင်။